မြန်မာနိုင်ငံနဲ့နေဆက်တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာကိုဗစ်ကပ်ရောဂါကူးစက်မှုပြန်ဖြစ်ခဲ့ခြင်းကလေးကမူဆယ်၁၅မိမှရှိတဲ့တရုတ်မြန်မာနေဆက်ဂိတ်တွေကိုအေဘီလာကလေးကပိတ်ထားတာဂိတ်တစ်ခုကိုပဲပြန်ဖွင့်ပေးသေးတာပါဂိတ်၅ခုမှတစ်ခုကိုပြန်ဖွင့်ပေးထားတယ်ဆိုတာတော့မှတရုတ်ဘက်ကကန့်သက်စစ်ဆေးမှုတွေကြောင့်ဖွင့်ပေးထားတဲ့ကျင်းစန်းကျော့နေဆက်ဂိတ်ကိုသွားတဲ့လမ်းပေါ်မှာအသွားလာတန့်ပြီးကုန်ကားတွေတန်းစီပိတ်နေပါတယ်ရာသီလိုက်ပေါ်တဲ့အသီးတွေကတရုတ်နိုင်ငံဘက်ကသခွားမွေးတရက်သီးတွေပို့ခြင်းဖြစ်လို့တစ်သီးကုန်ကားတွေဒုက္ခရောက်နေတယ်လို့မူဆယ်တစ်သီးဝလံကုန်စည်တိုင်ဒုတိယဥက္ကဋ္ဌဆိုင်းခင်မောင်က VOE ကိုပြောပါတယ်
။ဘန်ပိုင်းမှာပိတ်မိနေတဲ့ကုန်တင်ရအားလုံးအနေနဲ့ဈေးကုန်6အားလုံးကတော့အစည်းရရတော့ထောင်ချီပိတ်မိနေရရှိတယ်အဲ့တော့ကောက်ကဲကဲဆိုတော့လမ်းပိုင်းမှာရက်ကြတယ်ရက်ကြတော့ဒီပြီးတွေပုတ်တိုးမှုရှိတယ်အပြေရတယ်အဓိကတရက်ပြီးပေါ့လေနောက်ခုချင်းအမဲ့ကြီးစေးကြပုတ်ပြက်တွေကလည်းလွင့်ပြစ်တယ်လို့မျိုးနဲ့တောင်းလို့နေနေအခက်ခဲတွေအများကြီးဆုံးနေရတဲ့အနေထားပေါ့
လမ်းမှာရက်ရှည်ဆောင်ဆန်းရလို့တီးနှံတွေပျက်စီးကုန်ပြီးဈေးမရတဲ့အတွက်တောင်းသူတွေအရှုံးပေါ်နေတဲ့အကြောင်းလဲသူကပြောပါတယ်ကိုဗစ်ကပ်ရောဂါထိန်းချုပ်ဖို့ဆိုပြီးမူဆယ်တရား၅မိုင်ကမန်ဝေးနန်းတော်စင်ဘူးအရိဂိတ်၃ခုကိုတရုတ်နိုင်ငံဘက်က2020အေဘီလာကလေးကပိတ်လိုက်တာပါပန်ဆိုင်ဂိတ်ကိုလည်းမကြာခဏဆိုသလိုပိတ်လိရှိပါတယ်ကျင်စန်းကျော့ဂိတ်တခုကိုပဲကိုဗစ်ရောဂါစစ်ဆေးတာတွေတင်းတင်းကြပ်ကြပ်လုပ်ပြီးအကန့်အသတ်နဲ့ဖွင့်ပေးထားတာပါဒါကြောင့်ကုန်စည်နဲ့တည်တည်ဝလံများများတင်ပို့ရတဲ့အခုလိုရာသီမှာကုန်ကားပိတ်ဆို့တာတွေပိုဖြစ်လာတဲ့အကြောင်းမူဆယ်မြို့ကုန်တယ်တူကပြောပါတယ်
ကားကြီးကများတော့ပေါက်သေးသောပုံတိုးတွေကကားကြီးများတော့ကားကြီးတိုင်းပြားကားကြားကိုတက်တက်ပြောင်းဘူးပိတ်ထားတဲ့6လောက်ကတော့မြေကြီးကားကြီးများလို့ပြောတော့အလဲလုံးအဲ့နောက်တော့ကြားလို့တော့
အခုတော့တရက်တီးတောင်သူတွေကနေဇက်ဂိတ်အခြေအနေကိုစောင့်ကြည့်ပြီးမှလူတလောက်ပဲခူးစုတင်ပို့ကြပါတယ်လမ်းခီးမှာရက်ကြတဲ့အတွက်ပို့ဆောင်ရေးလုပ်ငန်းတွေကကုန်တင်ခါကိုပို့ယူပါတယ်တရုတ်ဘက်ကဈေးနေရင်တော့တောင်သူတွေပဲထပ်ပြီးနှစ်နာရတဲ့အကြောင်းကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တွေကပြောပါတယ်
ကောင်းမှောင်မလို့ပြောရတဲ့တပေါက်ဆဲပဲပုံမြင်ရတဲ့အနေသာဖြစ်နေရောခင်ဗျာတော့ကုန်ဆောင်တွက်လိုက်ဒီနံတွက်လိုက်ခဲတိုင်းနဲ့တော့လွတ်ပြေးနေတယ်တရက်တရက်လုံးဆိုရင်တော့တရာတော်ဝင်နေတာမဖြစ်ပါဘူးသွားပြန်ပြန်ဖတ်လာတဲ့ဒီနေ့ကတော့ပြောရရင်ရက်နဲ့တင်နဲ့တလားတော့ကြာမယ်ကျွန်တော်တို့ကားလေးတော့မှ105မိုင်ကိုဝင်ဖို့တန်းစီနေတော့တပတ်လောက်ပြည့်ရ
စကိုင်းတိုင်းကကုန်စီပို့ဆောင်ရေးလုပ်ငန်းရှင်တူပြောသွားတာပါမူဆယ်105မိုင်ကုန်သွယ်ရေးဂိတ်တွေပုံမှန်ပြန်ဖွင့်နိုင်ဖို့မြန်မာတရုတ်နှစ်နိုင်ငံကနေဆက်ကုန်သွယ်ရေးတာဝန်ရှိသူတွေမကြသေးခင်ကဆွေးနွေးခဲ့ပါသေးတယ်။ဒါပေမဲ့တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာကိုဗစ်ကူးစက်တာတွေတကြောပြန်ဖြစ်လာတာကြောင့်အခြေအနေတည်ငြိမ်တဲ့အထိစောင့်ကြည့်ရုံပဲလို့တရုတ်အာဏာပိုင်တွေကထုတ်ပြန်ထားပါတယ်။တရုတ်မြန်မာနေဆက်ကုန်သွယ်ရေးဂိတ်တွေကနေမြန်မာနိုင်ငံဘက်ကရေထွက်ကုန်၊ကုန်ကြောင်းနဲ့စိုက်ပျိုးရေးပစ္စည်းတွေတရုတ်နိုင်ငံဘက်ကိုအဓိကတင်ပို့ပါတယ်။တရုတ်ဘက်ကနေလေယာဉ်သုံးစက္ကရိယာနဲ့ဓာတ်မြောစာအပါအဝင်လျှက်စစ်ပစ္စည်းအိမ်ဆောက်ပစ္စည်းဆေးအမျိုးမျိုးစတဲ့ကုန်တွေကိုတင်သွင်းနေတာပါ။နှစ်နိုင်ငံနဲ့ဇက်ကုန်သွယ်မှုပမာဏက 2019-2020 ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာပန်းပေါင်း 4,800 ကျော်တယ်လို့မြန်မာကုန်သွယ်ရေးဌာနကထုတ်ပြန်ထားပေမဲ့ဒီနှစ်မှာတော့အဲ့ဒီပမာဏထက်လျော့နေနိုင်ကြောင်းခန့်မှန်းနေကြပါတယ်ခင်ဗျာ။